ပြီးခဲ့တဲ့ကျော်လာ18ရက်နေ့ကရန်ကုန်မြို့အင်းစင်ရွာမှာပရိယတ်တိစာစင်လိုက်မှာအမျိုးဘာသာသာသနာစောင့်ရှောက်ရေးဗုဒ္ဓဓမ္မပရိဟိတဖောင်ဒေးရှင်းအဖွဲ့ကြီးရဲ့နှစ်ပတ်လည်အစည်းအဝေးတစ်ခုကျင်းပပါတယ်။ဒီအဖွဲ့ဟာငကူမဘာသာအဖွဲ့ကြီးကိုနာမည်ပြောင်းထားတဲ့အဖွဲ့ဖြစ်ပြီးနိုင်ငံတော်သံဃာမဟာနာယကမဟာနာအဖွဲ့ကြီးကတရားမဝင်ပါဘူးလို့ကြေညာထားတဲ့အဖွဲ့ဖြစ်နေသလိုအစည်းအဝေးကျင်းပရာနေရာကလည်းအရင်မဘာသာအဖွဲ့ကြီးရဲ့ဌာနချုပ်ဖြစ်အသုံးပြုခဲ့တဲ့ကျောင်းတိုက်မှာပဲကျင်းပခဲ့တာပါ။ထူးခြားတာတစ်ခုကတော့အဲ့ဒီတရားမဝင်ဘူးလို့ဆိုတဲ့အဖွဲ့ကြီးရဲ့အစည်းအဝေးကိုရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းဘူးကိုယ်တိုင်တွားရောက်ပြီးငွေကြေးကျပ်သိန်း300နဲ့လူဝယ်ပစ္စည်းတွေလှူဒန်းခဲ့တဲ့ကိစ္စပါပဲ။အစည်းအဝေးပြီးမှအဲ့ဒီအဖွဲ့ကနေအချက်ခုနှစ်ချက်ပါကြီးညာချက်တစ်စောင်ထုတ်ပြန်ခဲ့တာတွေ့ရပါတယ်။ကြီးညာချက်မှာဘာတွေဖော်ပြထားသလဲ။အဲ့ဒီအချက်လက်တွေကရောမှန်ကန်မှုရှိပါရဲ့လား။ဒီအဖွဲ့ကြီးရဲ့ရွေချက်အစ်အမှန်ကဘာတွေဖြစ်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ။
အချက်ခုနှစ်ချက်ပါတဲ့ကြီးညာချက်နံပါတ်1မှာအခုလိုဖော်ပြထားပါတယ်။တရှိဒီမိုကရေစီအစိုးရလက်ထက်တွင်ဝန်တော်မှုစိတ်ကြကြပြကိုပယ်ဖျက်ခြင်းဇာတိမှန်တခြင်းကိုမလိုတော့ဟုပြောကြခြင်းအမျိုးသားရေးဝါဒသည်ဒီမိုကရေစီ၏ NDA ဖြစ်သည်ဟုပြောကြခြင်းတို့သည်အမျိုးသားရေးလက္ခဏာကိုဖျက်ဆီးခြင်းဖြစ်ပြီးဆိုပြီးပြင်းပြင်းထန်ထန်ရှုံချကြောင်းဖော်ပြထားပါသည်။ဒီစာသားဖော်ပြချက်မှာဘသူတွေကဘယ်မှာဘာကိုအကြောင်းပြုပြီးပြောတယ်ဆိုတာမျိုးတိတိကျကျဖော်ပြထားတာမရှိဘဲလက်ရှိအစိုးရကိုပုံဖျက်လိုတဲ့ရည်ရွယ်ချက်တသက်နဲ့ဆွဆဲတာဖြစ်နိုင်ပါသည်။ကျင်းညာချက်နံပါတ်3မှာတော့အမျိုးသမီးမဝင်ရဟုကန့်သက်ထားသောအောက်ဆက်တော်ရကိုနိုင်ငံကောင်းဆောင်အမျိုးသမီးကိုယ်တိုင်ဝင်ရောက်ခြေချခြင်းသည်မြမရည်ကျင်းမှုဒလိထုံတန်းကိုကျော်လွန်၍မထိမဲ့မည်ဆိုပြီးကန့်ကွက်ရှုံချထားပြန်ပါသည်။မြန်မာနိုင်ငံကတချို့သောဇေတီပထိုးတွေမှာအမျိုးသမီးမဝင်ရဟုသတ်မှတ်ထားတာမျိုးရှိတတ်ပါသည်။ဒါပေမဲ့အဲ့ဒီသတ်မှတ်ချက်တွေဟာဗုဒ္ဓဘာသာကျမ်းဂန်လာသတ်မှတ်ချက်တွေမဟုတ်သလိုမြမရည်ကျင်းမှုဒလိထုံတန်းစင်လာလည်းမဟုတ်ပါဘူး။အဲ့ဒီဇီဒီပထိုးတွေကိုစောက်ရှောက်ခဲ့တဲ့ယဟန်တန်ကတချို့တတ်မှတ်ခဲ့ရကနေအစစ်စစ်စဉ်သက်လာပုံမျိုးပါအခုတော့ဆန်းစုကြည်အောက်ဆက်တော်ရာခြေရော်ရာကိုဝင်ရောက်ဖူးညော်ခြင်းဟာလေဆရာတော်တန်ဃာတော်တွေရဲ့ခွင့်ပြုချက်နဲ့ဖူးညော်ခဲ့တာဖြစ်တယ်လို့မြမရည်ကျေးမှုကိုချိုးဖောက်ခဲ့တာမျိုးလည်းမရှိပါဘူးပညာချက်နံပါတ်၄မှာတော့ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေတွင်ပုံမှန်27၌နိုင်ငံတော်အတွင်းမွေးဖွားသည့်ကလေးတငယ်တိုင်းကိုမွေးဖွားခြင်းမှတ်ပုံတင်လက်မှတ်ထုတ်ပေးရမည်ဟုသောဥပဒေကိုယနေ့အမျိုးသားလွှတ်တော်၌အတည်ပြုလိုက်ပြီးဖြစ်သည်။ယင်းဥပဒေသည်တရားမဝင်လူမျိုးခြားနိုင်ငံခြားကလေးတငယ်များကိုပါတရားဝင်အတိမတ်ပြုရာရောက်သည်။ယင်းတို့အတိမတ်ပြုခြင်းသည်လူမျိုးရေးဝါမျိုးမှုကိုအားပေးရာရောက်သောကြောင့်စစ်မှတ်ဘေးထက်ပို၍ကြောက်စရာကောင်းပြီသည်ဆိုပြီးကန့်ကွက်ရှုံချကြောင်းဖော်ပြထားပါသည
်။ဖော်ပြပါဥပဒေကိုကျင်းပပြီးသွားတဲ့ဆက်နှစ်ကြိမ်မြောက်ပြည်တော်စုလွှတ်တော်မှာမဲခွဲဆုံးဖြတ်ပြဋ္ဌာန်းပြီးသွားတဲ့ဥပဒေဖြစ်ပါတယ်။မြန်မာနိုင်ငံမှာမွေးဖွားတဲ့ကလေးတငယ်တိုင်းကိုမွေးဖွားခြင်းမှတ်ပုံနဲ့လက်မှတ်ထုတ်ပေးရမယ်။တနည်းအားဖြင့်မွေးစည်းထုတ်ပေးရမယ်ဆိုတာဟာဒီနိုင်ငံမှာမွေးဖွားတဲ့ဆိုတဲ့အထောက်အထားပဲဖြစ်ပြီးအခြားနိုင်ငံသားဖြစ်မှုတွေနဲ့လုံးဝသက်ဆိုင်ခြင်းမရှိပါဘူး။ကြီးညာချက်ထုတ်ပြန်တဲ့ဖုံးတော်ကြီးတွေဟာလွှတ်တော်အကြောင်းဥပဒေအကြောင်းအဓိပ္ပာယ်တလွဲယူပြီးအခြားသိပ်ပြီးနားမလည်တဲ့တိုင်းပြည်ပြည်သားရဟန်းရှင်လူတွေကိုတည်င်းအချက်လက်အမှားအယွင်းပေးပြီးလှုံ့ဆော်တဲ့သဘောဆက်ရောက်နေပါလေ
။ထုတ်ပြန်ချက်နံပါတ်6မှာတော့ဆရာတော်ဦးဝီစိတ်တာဘီဝင်တာဝီရတူမစိုးရင်ဤနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်နှင့်ပတ်သက်၍ပြောဆိုကြများသည်အပြုသဘောဖြင့်အမှန်တရားကိုဝေဖန်ထောက်ပြခြင်းသာဖြစ်သည်။အကယ်၍ထုတာဝါစာသဘောဖြစ်ခဲ့သောတန်ခါအဖွဲ့အစည်းအစဉ်စင်မှရှေးဥစွာဓမ္မဆက်ဖြင့်ဆုံးမရမည်ဖြစ်ပြီးရင်းလုံထုံးလုံနည်းကိုကြော်လွန်၍တသက်တကြွန်းထိချနိုင်သောပုံမှန်124ကာကြီးဖြင့်ဆွဲချက်တင်ခြင်းသည်လက်ရှိဒီမိုကရေစီအစိုးရ၏ဥပဒေနှင့်ဆောင်ရွက်နေခြင်းတွင်ဖြစ်သည်ထို့ကြောင့်ဤအဖွဲ့ကြီးကတန်ခါထုကိုစားပြင်းပြင်းထန်ထန်ကန့်ကွက်ရှုံချလိုက်သည်လို့ဖော်ပြထားပါသည်တကယ်တော့တိုင်းပြည်မှာတရားဥပဒေစိုးမိုးရေးကအခေယာဖြစ်ပြီးတရားဥပဒေအထက်မှာဘယ်သူမှရှိမနေဘူးလို့လက်ရှိအစိုးရရောအရင်အစိုးရအဆက်ဆက်ကပါပြောဆိုခဲ့တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ဟာလက်ရှိအစိုးရအဖွဲ့ခေါင်းဆောင်ဖြစ်ပြီးဥပဒေသူအနေနဲ့ဒေါက်ဆန်းစုကြည်တနည်းအားဖြင့်အစိုးရကိုအကြီးအကျယ်ပြက်စီအောင်ပြောဆိုပြုမှုမှုတွေကြောင့်တရားစွဲခံရတာမျိုးပါ။ဥပဒေသူအနေနဲ့တရားစီရင်ရေးကိုနာခံပြီးတကယ်လို့တရားရုံးကအပြစ်မရှိဘူးလို့ဆုံးဖြတ်ရင်းလွတ်မြောက်ပါလိမ့်မယ်။အရေးစိုးရခက်အဆက်ဆက်က ဖုံးတော်ကြီးတွေအပေါ်သဘောထားဟာအခုတည်းပိုပြီးအများကြီးကြမ်းတမ်းရက်ဆက်ခဲ့တာတန်ဃာလူကြီးတရက်လုံးသိကြပါတယ်။ဥပဒေချိုးဖောက်တဲ့ဆိုပြီးဒိုင်းရိုက်တရားစီရင်မကကျောင်းတိုက်ကိုကြမ်းကြမ်းတမ်းတမ်းဝင်ရောက်စီးနင်းရိုက်နှက်ဖမ်းဆီးလုပ်ခဲ့တဲ့တပ်တွေအထောက်အထားတွေအများကြီးရှိခဲ့ပါတယ်
။ထုတ်ပြန်ချက်နောက်ဆုံးအပိုင်းမှာတော့အထက်ဖော်ပြပါတိုင်းပြည်နဲ့လူမျိုးဘာသာသာသနာကိုပြည့်စုံအောင်ပြုလုပ်နေပြီးလို့ရများနဲ့ပါဝင်လှုပ်ဆောင်နေသူများကိုဆန္ဒမဲမပေးခြင်းအပါဝင်တရားနှင့်အညီရသည့်နည်းဖြင့်တွန်းလှန်ဖယ်ရှားကြပါဟုရဟန်းရှင်လူပြည်သူများအားအမျိုးဘာသာသာသနာစောက်လျှောက်ရေးဗုဒ္ဓဓမ္မပရာဟိတဖောင်ဒေးရှင်းအဖွဲ့ကြီးကလေးလေးနက်နက်တိုက်တွန်းလိုက်ပြီလို့ဖော်ပြထားပါတယ်အသေးစိတ်ကတော့ပြည်သူလူထုရွေးကောက်တင်နှောက်ထားတဲ့ဒီစဲဆွေရကိုတွန်းလှန်ဖယ်ရှားဖို့အတိအလေးနှိုးဆော်လိုက်တာဖြစ်ပါတယ်မဘာသာကိုနာမည်ပြောင်းထားတဲ့ဗုဒ္ဓဓမ္မပရာဟိတဖောင်ဒေးရှင်းအဖွဲ့ကြီးရဲ့ထုတ်ပြန်ချက်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ဘာသာရေးအဖွဲ့အစည်းကြီးတစ်ခုရဲ့ထုတ်ပြန်ပုံမျိုးနဲ့မတူဘဲနိုင်ငံရေးပါတီတစ်ခုနိုင်ငံရေးအဖွဲ့အစည်းတစ်ခုရဲ့ပြုမှုလှုပ်ရှားကြီးညာတဲ့ပုံစံမျိုးတွေ့ရမှာပါဒါဒီမကတည်စေအစိုးရကိုတွန်းလှန်မှုဥပဒေနဲ့မညီရဲ့ပြောင်ကျတဲ့လှုပ်ရှားမှုမျိုးလှုပ်လာတာမှုဗုဒ္ဓသာသနာတော်ကြီးအတွက်မြန်မာနိုင်ငံကသံဃာတုကြီးအတွက်တိုက်ပြည်တည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးအတွက်မြန်မာနိုင်ငံရေးအတွက်ဆိုးကျိုးကူတာဖြစ်ပေါ်စီမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်